ထနေငယ်မှာဆစ်အနာသိမ့်ပြီးတော့ငါးနှစ်နေပါကြတဲ့ချိန်မှာလာမယ့်မတ်လကဝဲမှာရွေးကောက်ပွဲကျင်းပဖို့စီစဉ်ထားပြီးဖြစ်တဲ့အကြောင်းတရားဝင်ကြေညာလိုက်ပါတယ်။လက်လက်စွာပြောဆိုပိုင်ခွင့်ကိုစစ်တပ်ကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားခဲ့တဲ့အတွက်တက်ကြွလှုပ်ရှားသူတွေ၊အမှုပညာရှင်တွေထောင်ကျနိုင်တဲ့အခွင့်အလမ်းပုံများလာတဲ့အမျှရွေးကောက်ပွဲကိုကျင်းပပေးဖို့တောင်းဆိုလာကြတာပါ။မတ်လ24ရက်နေ့မှာရွေးကောက်ပွဲကျင်းပဖို့အသက်မဲ့ပေးပြီးဖြစ်တဲ့အကြောင်းထိုင်းရွေးကောက်ပွဲကော်မတီဥက္ကဋ္ဌအီတီပွန်ဘွန်ပရာချုံကပေါ်ဝင်နေကကျင်းပတဲ့သင်္ဆာရှင်သင်ပွဲတွေမှာပြောဆိုသွားပါတယ်။ February 24ရက်နေ့မှာရွေးကောက်ပွဲကျင်းပဖို့စီစဉ်ထားပြီးမြင်လဲမေလမှာကျင်းပဖို့စီစဉ်ထားတဲ့ဘီယင်မဟာဝီဇီယလောင်ကောင်းရဲ့နန်းတက်ပွဲနဲ့တိုက်နေမှာကိုစိုးရိမ်နေတဲ့အတွက်ရွေးကောက်ပွဲကို6ချိန်မြောက်ရွှေ့ဆိုင်းလိုက်တဲ့အပေါ်မှာပြည်သူတွေကဒေါသထွက်ခဲ့ကြတာပါ။ရွေးကောက်ပွဲနေ့ကိုနောက်ဆုတ်လိုက်တာကနန်းတက်ပွဲနဲ့ပေါ်တော်နေကတော့မှဖြစ်တဲ့အတွက်ကြောင့်အစိုးရကပေးတဲ့ဒီစင်ကြီးအပေါ်မှာပြည်သူတွေကဗဝေမကျဖြစ်ခဲ့ကြပါတယ်။နန်းတက်ပွဲမတိုင်ခင်ကျင်းပမဲ့ရွေးကောက်ပွဲရက်ကိုဗိုလ်ထုနေတော်ကကြေညာပြီးပြီးချင်းပါပဲ။တော်ဝင်မိသားစုကိုထောက်ခံသူတစုကရွေးကောက်ပွဲကော်မရှင်ရှေ့မှာဆန္ဒပြခဲ့ကြပါတယ်။ဒီဇင်ဘာလတုန်းကတနိုင်ငံလုံးဆိုင်ရာနိုင်ငံရေးလှုပ်ရှားမှုတွေတားမြစ်ချက်ချထားတာတွေကိုစစ်အစိုးရကရှော့ပေါက်ပေးလိုက်ပြီးကြတဲ့ကနိုင်ငံရေးလမ်းပွင့်လာတဲ့အခြေအနေမှာပါတီငယ်တွေကရွေးကောက်ပွဲအတွက်ပင်ဆင်နေကြတာပါ။ရင်းလက်ရှင်နာဝါထရာရွေးကောက်တင်မြောက်ထားတဲ့အစိုးရကို2014ခုနှစ်မှာဝန်ကြီးချုပ် Private Chan Ocha ကတည်ယူပြီးတဲ့နောက်ပိုင်းမှာကျင်းပမဲ့ Democratic ရွေးကောက်ပွဲလည်းဖြစ်လာမှာပါ။